တရုတ်နိုင်ငံကရုရှားကိုလက်နက်ခဲယမ်းတွေပေးဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်ထောက်လိုက်ရေးတိုင်ဝမ်ကယူဆထားပြီးရုရှားနဲ့စစ်ရေးအရာတရုတ်ကပါဝင်ပတ်သက်လာမယ်ဆိုရင်ပြဿနာအကြီးအကျယ်ဖြစ်လာနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတတိပေးလိုက်ပါတယ်။တရုတ်ကရုရှားကိုစစ်လက်နက်တွေထောက်ပံ့မဲ့အပေါ်အမေရိကန်ကစိုးရိမ်နေတာကြာပြီလို့လည်းပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ24ရက်နေ့ယူကရိန်းပေါ်ရုရှားကကျူးကျော်မှုမတိုင်ခင်သတင်းပတ်အနေနဲ့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံစဉ်အကန့်အသတ်မရှိတဲ့မိဖက်တွေအဖြစ်တရုတ်သမ္မတရှီချင်းပင်ကပြောကြားခဲ့တာကိုလည်းဝန်ကြီးဘလင်ကင်ကထောက်ပြခဲ့တာပါ။တရုတ်နဲ့ရုရှားခေါင်းဆောင်တွေတွေ့ဆုံပြီးနောက်ပိုင်းဆက်ဆံရေးပူပေါင်းကောင်းလာတယ်လို့လည်းပြောဆိုသွားပါတယ်။အမေရိကန်ကအနီးကပ်စောင့်ကြည့်လာခဲ့ရမှာတရုတ်နိုင်ငံကရုရှားကိုနိုင်ငံရေးတန်တမာရေးအားပေးထောက်ခံမှုတွေတွေ့ရတယ်လို့ယူကရိန်းစစ်ပွဲမှာရုရှားကိုစစ်လက်နက်အကူအညီပေးဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေကြောင့်စိုးရိမ်စရာဖြစ်ရကြောင်းတင်းနှင်းနေနေကထုတ်လွှင့်တဲ့မင်းမြန်ကမှာဝန်ကြီးဖလင်ကင်ကပြောဆိုသွားတာပါ။ဂျာမနီနိုင်ငံမြူနစ်မြို့ကနိုင်ငံတကာလူညွှန်းညီလာခံမှာတရုတ်ထိပ်တန်းတန်တမာဝိုင်းရင်နဲ့တွေ့ဆုံရမှာလဲဒီကိစ္စဟာပြဿနာကြီးတစ်ခုဖြစ်လာနိုင်တဲ့အကြောင်းရှင်းရှင်းလင်းလင်းအသိပေးခဲ့တယ်လို့လည်းဝန်ကြီးဖလင်ကင်ကပြောဆိုသွားပါတယ်။